မင်္ဂလာပါမြန်မာနိုင်ငံမှာတခြားရာတွေပြောင်းပြီလားမပြောင်းသေးဘူးလားအတိအကျမပြောဝင်ပေမယ့်ဆက်သွယ်ရေးနယ်ပယ်မှာတယ်လီဖုန်းခေတ်တစ်ခုတည်းရောက်လာတာကတော့ဧကန်နာလို့ပြောနိုင်မယ်ထင်ပါတယ်အစကမြန်မာစာတိုင်းနဲ့ကျင်းနှံဆက်သွယ်ရေးဝန်ကြီးဌာနတစ်ခုတည်းကပဲတယ်လီဖုန်းလောကကိုတာဝန်ယူထားရာကအခုတော့နိုင်ငံခြားကုမ္ပဏီတွေဝင်လာပါပြီဥရီတူတဲ့တယ်လီနော့တဲ့နိုင်ငံခြားနာမည်အသစ်စန်းတွေပေါ့ဒီတော့မြန်မာစာတိုင်းနဲ့ကျင်းနှံကိုမြန်မာလိုခေါ်ရတာရှိတော့မြန်မာလိုမခေါ်တော့ဘူးMPT တဲ့အင်္ဂလိပ်စာအင်္ဂလိပ်စကားတတမတတ Urdu Telino MPT ရဲ့လို့မြမာတွေခွဲခွဲခြားခြားပြောတဲ့ဆိုတတ်ကြတာကြီးပါပဲတယ်လီဖုန်းခေတ်တည်းနဲ့အတူပါလာတဲ့တခြားလက္ခဏာတစ်ခုကတော့ဘာသာစကားအပြောင်းလဲတရက်ပါပဲဘာသာစကားအပြောင်းလဲလို့ဆိုရမှာတယ်လီဖုန်းကုမ္ပဏီသုံးစကားအသုံးနှုန်းနှစ်ရက်ကိုဆိုလိုပါတယ်ပထမတစ်ခုကတယ်လီဖုန်းသုံးသူကိုရည်ညွှန်းပြောဆိုတဲ့စကားနဲ့ဒုတိယတစ်ခုကဆက်သွယ်ရေးအဆင်မပြေတဲ့အခါတယ်လီဖုန်းသုံးသူကိုတောင်းပန်တဲ့စကားပါတယ်လီဖုန်းသုံးသူရည်ညွှန်းစကားကိုပထမကြည့်ချင်ပါတယ်အရင်MPT ဖုန်းမဲတုံးနေတဲ့အချိန်ကတုံးနေညီညွန့်စကားနဲ့တော့အများကြီးနှီးပြီးသားပါလူကြီးမင်းနဲ့လူကြီးမင်းခေါ်ဆိုသောတယ်လီဖုန်းမှာဆက်သွယ်မှုပြင်ပဧရိယာတွင်ရောက်ရှိနေပါသဖြင့်ဆိုတဲ့စကားကိုဖြင့်တယ်လီဖုန်းနှလုံးလက်တကန်အကွာမှာထားပြီးခေါ်ရင်တော့ကြားရတတ်တာမို့အများတယောစရာဖြစ်ခဲ့တာသတိထားမိမှာပါအဲ့ဒီလိုဆက်သွယ်ရေးအဆင်မပြေဖြစ်တာတဲ့မင်းစာတို့စိတ်ဝင်စားဖြစ်မိတာကတော့လူကြီးမင်းဆိုတဲ့အတုံးနှုံပါလူကြီးမင်းဆိုတဲ့အတုံးနှုံကတယ်လီဖုန်းသုံးသူတိုင်းကိုခြုံမိငုံမိပါရဲ့လားနံပါတ်1ကြားမလိန်အရနံပါတ်2ကြီးငယ်အရွယ်အရာကြားမလိန်အရကြည့်ရင်မငုံမိပါဘူးလူကြီးမင်းဆိုတာကြားတစ်မျိုးလေးကိုပဲကိုးစားပြုတဲ့မြန်မာစကားဖြစ်နေတော့မတွေကိုခြံထားရာစိတ်ရင်မသွင်းရရောက်ပါတယ်တိုးတက်ဖွံ့ဖြိုးနေတဲ့နိုင်ငံကြီးတွေကဘာသာစကားအသုံးနှုန်းအမြင်နဲ့ကြည့်ရင်လူကြီးမင်းဆိုတဲ့အသုံးဟာလိန်ခွဲခြားမှုအပြစ်တင်နေပါတယ်အလင်းငါစကားနဲ့ပြောရရင်လိန်ခွဲခြားမှုဒေါသတင်နေပါတယ်နောက်တစ်ခါကြီးငယ်အရွယ်အရကြည့်ရင်ကောရဲ့အဲ့ဒီနေရာမှာလဲအရွယ်ခွဲခြားရရောက်နေပါတယ်လူကြီးတွေတော့ပါပြီးကလေးငယ်တွေကိုအတိအမှန်မပြုသလိုခြံထားသလိုဖြစ်နေပြန်ပါတယ်လူမှုရေးအမြင်နဲ့ကြည့်ရင်ဒါလဲအရွယ်ခွဲခြားမှုအပြစ်တင်နေပါတယ်အလင်းငါစကားနဲ့တော့အရွယ်ခွဲခြားမှုဒေါသလို့ဆိုရမှာပေါ့စကားဆက်လို့ဒီမှာတလက်စတဲ့အစီရင်ခံရရင်တမနာကြီးရဲ့မိဘပြည်သူများဆိုတဲ့အလုံစကားဟာလေဒေါသမလွတ်ပါဘူးပြည်သူတွေကိုအယိုးအသေးပြုလို့စိမ့်နဲ့တုံးလိုက်တဲ့မိဘဆိုတဲ့အလုံစကားကြောင့်ဂါရဝအတန်းနိဝါဒအတန်းတွေပါလာတော့မှန်မာရဲ့လူငယ်လူရွယ်တွေကိုမကြီးညွှန်းသလိုခြံထားသလိုဖြစ်နေပါတယ်လူငယ်လူရွယ်တွေတမနာကြီးရဲ့မိကွန်းကိုနားထောင်စရာမလိုတဲ့အောင်ဖြစ်နေပါတယ်အခုလိုတယ်လီဖုန်းဆက်သူကိုရည်ညွှန်းတဲ့အသုံးနှုန်းပြဿနာဘာကြောင့်ဖြစ်လာသလဲဆိုတော့ဘာသာစကားယဉ်ကျေးမှုအတူယူရတာဟာအကြောင်းတစ်ကြောင်းလို့ဆိုနိုင်ပါလိမ့်မယ်အင်္ဂလိပ်ဘာသာမှာတော့သင်ခမရှင်အဓိပ္ပာယ်ရတဲ့စကားက you ဆိုတာတစ်လုံးနဲ့ဘယ်သူကိုရည်ညွှန်းသုံးသုံးရိုင်းမသွားသလိုရင်းမလာဘူးအယောင်အသွေးမရှိဘူးမြန်မာမှာတော့ကြားမအလိုက်အရွယ်ကြီးငယ်အလိုက်ခွဲခြားသုံးနှုန်းရတဲ့နန်းစားတွေကအများကြီးဒီတော့အင်္ဂလိပ် you နဲ့မြန်မာစကားဖလှယ်ပြီးသုံးတဲ့အခါပြဿနာရှိလာတာစမ်းနေလို့မဆိုနိုင်ပါဘူးတယ်လီဖုန်းခေတ်တည်းရောက်လာတဲ့အခါမှာတော့နောက်ပေါ်ကုမ္ပဏီတွေကအသုံးနှုန်းပြောင်းလိုက်ပါပြီမိတ်ဆွေတဲ့မိတ်ဆွေခေါ်ဆိုသောဖုန်းနံပါတ်မှာမှားယွင်းနေပါတယ်မိတ်ဆွေခေါ်ဆိုသောဖုန်းနံပါတ်မှာမအားသေးပါအဲ့ဒီလိုအတန်တွေကြားနေရပြီလို့ဆိုပါတယ်အကြံတူနောက်လူသားသမီးဆိုတဲ့အတိုင်းနောက်လူကသာသွားတယ်လို့ယူဆပါတယ်မိတ်ဆွေဆိုတာကလိန်အရာကြီးကြီးအရွယ်အရာကြီးကြီးဘယ်သူမဆိုပါဝင်ပတ်သက်နေတယ်မဟုတ်လားအားလုံးကိုဒန်းတူသဘောထားရရောက်သွားတာပေါ့သင်ခေါ်ဆိုသောဖုန်းခမားခေါ်ဆိုသောဖုန်းရှင်ခေါ်ဆိုသောဖုန်းလို့ပြောမယ့်အစားမိတ်ဆွေဆိုတဲ့စကားကိုစိတ်ကူးရကြတာလျော်ကန်သိမြတ်တယ်လို့ထင်ပါတယ်။နောင်ဒီထက်ကောင်းတဲ့စိတ်ကူးရရင်တမျိုးတမီပြောင်းနိုင်ကြပါသေးတယ်။တယ်လီဖုန်းခေတ်တည်းဒုတိယအပြောင်းလဲကိုဆက်အစီရင်ခံပြစီအောင်။စောစောကပြောခဲ့တဲ့အတိုင်းဆက်သွယ်ရေးအဆင်မပြေတဲ့အခါတယ်လီဖုန်းအသုံးပြုသူကိုတောင်းပန်တဲ့စကားအကြောင်းမှာဆက်သွယ်ရေးအဆင်မပြေတဲ့အခါဆိုတာကတယ်လီဖုန်းနံပါတ်မှားခေါ်မိတာဒါမှမဟုတ်ကိုခေါ်တဲ့ဖုန်းနံပါတ်ကတယောက်ယောက်နဲ့ပြောနှင်ပြီးဖြစ်နေလို့မအားတာ။ ီလိုအခါမျိုးမှာတယ်လီဖုန်းကုမ္ပဏီကတောင်းပန်စကားဝင်ပြောပေးလို့ရှိပါတယ်နိုင်ငံခြားဖုန်းတွေမှာတော့ sorry လို့ပြောပါတယ်အဲ့ဒီ sorry ကိုမြန်မာလိုဘယ်လိုပြောကြမလဲ sorry ကိုတချို့မြန်မာတွေပြောလို့ရှိတဲ့အတိုင်း sorry ပဲလို့ပြောမလားဝမ်းနည်းပါတယ်လို့ပြောမလားစိတ်မကောင်းပါဘူးလို့ပြောမလားတာဝန်သိတဲ့တယ်လီဖုန်းကုမ္ပဏီတွေမှာဒီစကားသုံးဖို့လိုလာတော့စဉ်းစားရပါတော့မယ်ဒီနေရာမှာလည်းနောက်ဝင်လာတဲ့ Uridu နဲ့ Telinor ကဘာသာစကားရွေးပြလိုက်ပြန်ပါပြီဖုန်းအဆက်အသွယ်လုပ်လို့မရရင် MPD ကလူကြီးမင်းခေါ်ဆိုသောဖုန်းမှာဆက်ပိတ်ထားပါသဖြင့်နဲ့စောစောကဆိုခဲ့သလိုဆက်သွယ်မှုပြင်ပ area ရောက်နေပါသဖြင့်နဲ့တယ်လီဖုန်းအသုံးပြုသူကိုတောင်းပန်စကားမဆိုဘဲလူရင်းစကားကိုပဲပြောတတ်ပါတယ်အခုဥရီဒူးကတော့ sorry ကိုမြမမှုပြုထားတာနှစ်မျိုးကြာရပါတယ်တစ်မျိုးကသီးခံပါတဲ့နောက်တစ်မျိုးကအားနာပါတယ်တဲ့နှစ်မျိုးလုံးဟာသူနီးနေသူအဆင်ပြေနေတယ်လို့သဘောရပါတယ်အားနာပါတယ်လို့ဆိုမဲ့အစားအားနာလိုက်တာလို့များဆိုလိုက်ရင်ပြည်သူများအကြပျော်ရွှင်ပျော်စင်စကားမှုပိုပြီးများအသက်ဝင်လာလိမ့်မလားဆိုတာကိုလည်းအတွင်းစဉ်အမြင်တန်းလိုက်မိပါတယ်ဒါတွေမဟုတ်သေးပါဘူးအင်္ဂလိပ်ဘာသာသုံး please ဆိုတာကိုကျေးဇူးပြု၍လို့မြမလိုဖလဲပြီးသုံးထားတာသတိထားမိပါတယ်သူ့ဘာသာစကားရဲ့အရင်အကြီးကိုကို့ဘာသာစကားမှာကူးယူပေါင်းဆက်ပေးတာဟာချီချူအားပေးတတ်လာကြောင်းပါရှင်စာပြေမြင့်ပြီးလူမျိုးတင်ပါစေ